အခုလို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်နဲ့အရသာအစိုးရလက်ထက်တပ်တန်းထက်ဝယ်မှာနောက်ထပ်အရသာသမ္မတတအူးကိုရွေးချယ်တင်မြှောက်လိုက်ပါပြီ။နိုင်ငံမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုအကျပ်တဲတွေ၊နိုင်ငံခြားရေးရာနဲ့နိုင်ငံရေးမူဝါဒတွေ၊အရက်ဖက်စစ်ဖက်နဲ့ဆက်ဆံရေးနဲ့အစိုးရဝန်ကြီးဌာနတွေအပေါ်ကင်တွယ်ဖြည့်ဆည်းမှုတွေမှာကောင်းသောပြောင်းလဲမှုတွေဖြစ်ပေါ်လာနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။ဒီကနေ့ပြည်ထောင်စုလွှတ်တော်မှာမဲအပြတ်သက်နဲ့ရွေးချယ်တင်မြှောက်လိုက်တဲ့သမရတိဥဝင်းမြင့်ပေါ်သုံးသက်ချက်အမြင်သဘောထားတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မတ်လ22ရက်နေ့ကသမရယာရုကအနားယူသွားတဲ့သမရကြီးဥထင်ကျော်ရဲ့နေရာမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းသမရတိဥဝင်းမြင့်ကိုမတ်လ28ရက်နေ့ပြည်ထောင်စုလွှတ်တော်ကနေလွှတ်တော်ကိုယ်စားလှယ်ဆန္ဒမဲအများဆုံးလျှို့ဝှက်ဆန္ဒမဲ403မဲနဲ့သမရတိအဖြစ်ရွေးချယ်တင်မြှောက်လိုက်ကြပြီဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့သမရတိရွေးချယ်ဆန္ဒမဲပေးတဲ့ပွဲကိုတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အတူနိုင်ငံတော်သမရတိအနေနဲ့ NLD ဆိုရတဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေဝေမျှမှုတွေနဲ့အစိုးရပုံရိပ်ကြဆင်းနေမှုကိုပြန်လည်တိဆောက်လို့တဲ့အနေနဲ့ရောနိုင်ငံသားရေးမူဝါဒဥပဒေပြုရေးပါဝင်တိုင်းပြည်ရဲ့လိုအပ်ချက်တွေကိုမူမတူဝါဒအပြောင်းလဲတွေနဲ့ကင်တွယ်ဖြည့်ရှင်းနိုင်ခြေရှိတယ်လို့သုံးသပ်သူကတော့ဝိုင်းရင်သတင်းသမားတဦးဖြစ်တဲ့တိုင်းရင်သတင်းမီဒီယာရဲ့အတိုင်ပင်ခံအယ်ဒီတာဦးစင်လင်းဖြစ်ပါတယ
်။ဒေါင်ဆန်းစုကြည်ကိုယ်တိုင်လည်းဒီကနေ့သမရရွေးပွဲမှာသူကိုယ်တိုင်လည်းပဲ observer အနေနဲ့တက်ပြီးလေ့လာတာလည်းတွေ့ရတယ်။အဲ့ဒါအပြင်ဦးဝင်းမြင့်ကိုလည်းပဲသူရုံရုံကြီးကြီးသူကိုယ်တိုင်ဒါတာဝန်ပေးတယ်လို့ယူဆရတယ်။ဦးဝင်းမြင့်ကတော့ပါလီမန်ထဲမှာလည်းပဲပါလီမန်အမတ်တွေကလည်းပဲသူ့ကိုလေးစားတာတွေ့ရပါတယ်။အဲ့တော့အရင်တုန်းကအစိုးရနဲ့ပါလီမန်နဲ့အခြေဆက်တွေလွတ်နေတာရှိတယ်။အဲ့ဒါကြောင့်မလို့အစိုးရဩဇာမထူထောင်နိုင်တာတွေရှိတယ်။အဲ့ဒီကကျတော့ဦးဝင်းမြင့်လိုပုံကိုမျိုးတက်လာရင်တော့ဒါအရင်တုန်းကတဲ့စာရင်ဘောင်အစားစုကြီးကလည်းပဲတော့ဦးဝင်းမြင့်ကိုသမရတယောက်အနေနဲ့သူ့လုပ်ပိုင်ခွင့်ကံပိုင်ခွင့်နေသူ့အနေနဲ့ပို့ပြီးတော့ပေးလိမ့်မယ်။ပို့ပြီးတော့အဲ့ဒီနိုင်တဲ့နိုင်ငံပဲနဲ့လုတ်သွားလိမ့်မယ်လို့ယူဆပါတယ်။ဒါကြောင့်ဥဝင်းမြင့်လဲလိုက်တာဟာဘာပဲဖြစ်ရော NLD အဖို့ကျော်တော်ဆယ်လူတို့ဒီမြေတနာဝေဖန်ခံနေရတာတွေလူတွေကမှအကျဉ်းနှဖြစ်နေတာတွေနော်ဒီအစိုးရရန်ရအတွင်းကထွေထွေပြဿနာတွေပေါ့နော်။ဒါလူတွေထဲမှာကြောကြောဆိုရဖြစ်နေတဲ့ကိစ္စတွေကိုတော့ပြန်ပြီးတော့ချက်တင်နိုင်လိမ့်မယ်မြင့်တင်နိုင်လိမ့်မယ်လို့ယူဆပါတယ်။
တမရတဲ့ဥဝင်းမြင့်ကိုအယက်သားအစိုးရတပ်တန်းထက်ဝက်မှာပြောင်းလဲတာဝန်ပေးလိုက်တဲ့အပေါ်နိုင်ငံရဲ့ကောင်းသောအပြောင်းလဲအဖြစ်ကြိုးဆိုပြီးတော့နိုင်ငံတကာဆက်ဆံရေးမှာရောပြည်တွင်းငြိမ်းချမ်းရေးကိစ္စတွေမှာပို့ပြီးတော့မှဆွန်းဆွန်းတမန်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာမြန်မာမွတ်စလင်အမျိုးသားရေးအဖွဲ့ချုပ်ရဲ့ဂုံနုဆောင်နာရကလည်းဖြစ်မြန်မာမွတ်စလင်စီးပွားရေးလုပ်ငန်းရှင်အသင်းရဲ့အတွင်းရေးမှူးလည်းဖြစ်တဲ့ဦးကိုကိုလက်ကအခုလိုပြောပါရယ
်ကျွန်တော်လည်းဥရောဝမ်းသာပါတယ် welcome လည်းဖြစ်ပါတယ်ကျွန်တော်တို့နိုင်ငံရဲ့အပြောင်းအလဲတစ်ခုဖြစ်တဲ့အနေအထားလို့လည်းပြောလို့ရပါတယ်တမန်ကြီးရခင်တမန်ကြီးကလည်းတကယ်ကိုအလုပ်ကိုကျူးကျူးသားနဲ့သူ့ရဲ့သက်ဆန်းညာဆန်းနဲ့သူလုပ်ခဲ့တယ်လို့တမန်ကြီးဦးဝင်းမြင့်ချက်လာတဲ့အချိန်မှာတမန်ကြီးဦးဝင်းမြင့်ကပို့ပြီးတော့အသက်အရွယ်အားရှင်နေငယ်ရတဲ့အသက်မှာပို့ပြီးတော့တက်လက်ပြီးတော့နိုင်ငံတကာနဲ့ဟောအဲ့ဒါပြည်တွင်းငြိမ်းချမ်းရေးကိစ္စတွေမှာဟောပို့ပြီးတော့ဆက်လုပ်တယ်မှာဆောင်ရွက်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့တမရတဲ့အနေနဲ့အစိုးရဝန်ကြီးဌာနတွေစစ်ဖက်နဲ့ဆက်ဆံရေးအပါအဝင်ဥပဒေပြုရေးတွေမှာပို့ပြီးတော့မှကြက်ကြက်မက်မက်ကင်တွယ်ဖြည့်ရှင်းနိုင်မယ်လို့ယူဆသူကတော့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကအထွေထွေအတွင်းမှုဥတုတာဖြစ်ပါတယ
်အဲပို့ပြီးအားကောင်းလာမယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့သူကဟိုဟာရှေ့နေတယောက်လည်းဖြစ်တယ်ဥပဒေလွှတ်တော်ဥက္ကဋ္ဌလည်းလုပ်ကြည့်တဲ့အတွက်ဟိုပြက်ပြက်တားတားကင်တွယ်လိမ့်မယ်ပေါ့နော်အရင်ကတည်းကဆိုင်တော့သူဝန်ကြီးဌာနတွေကိုပို့ပြီးတော့အရင်ကဆက်ပို့ပြီးတော့တကယ်မမကန်ွယ်နိုင်မယ်လို့ထင်တယ်ပေါ့နော်အထူးသဖြင့်ကျွန်တော်ထင်တယ်ဟိုလက်ပြီးလက်ယူစိတ်စားကြီးပေါ့နော်ဟိုပို့ပြီးတော့နိုင်နိုင်နင်းနင်းကန်ွယ်မယ်လို့တော့ထင်တယ်ဗျပညာရေးပေါ်မှာလည်းဟိုတက်ရောက်မှုအတိုင်းအတာတစ်ခုရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျ
အခုတက်လာတဲ့သမရတစ်တာဝန်ယူလိုက်တဲ့အချိန်ကစလို့နိုင်ငံမှာအပြောင်းလဲတွေဖြစ်လာနိုင်ခြေရှိတယ်လို့ယူဆပြီးနိုင်ငံရဲ့အကောင့်ဘက်ကိုဥတီသွားမယ်လို့မျှော်လင့်ကြောင်းကချင်တိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကသုံးသပ်ပါတယ
်ကြောင်းလေးဒီလုပ်ကြရှိတာလို့ပြောမှာအဲ့ဒီဒီနေ့ဒီပြည်ကြောင်းလေးကိုတို့ပြောမှာအရှင်ဝင်နဲ့လုပ်လာနေအောင်သူကျိုးစားလိမ့်မယ်လို့ယူဆတယ်ဒါကြောင့်မလို့ကောင်းသောအကြောင်းလေးဖြစ်တယ်လို့ဆိုတော့အဲ့လိုသုံးသပ်နေပါတယ
်သမရတဲ့အဖြစ်ဥဝင်းမြင့်ဒုတိယသမရတစ်အဖြစ်ဥမြင့်ဆွေဒုတိယသမရနှစ်အဖြစ်ဥဟင်နရီဘန်ဒီယူရိုကိုဒီကနေ့ပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တာဖြစ်ပါတယ်ရှင်
။လစ်လတ်နေတဲ့သမရယာရုနီယာကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကမဲခွဲဆုံးဖြတ်ခဲ့ပြီးမဲအများဆုံးရတဲ့ဥဝင်းမြင့်ကိုမြန်မာနိုင်ငံရဲ့ဆယ်ဦးမြောက်သမရအဖြစ်ရွေးကောက်တင်မြှောက်လိုက်တာဖြစ်ပါတယ်။ NLD ပါတီအတိုင်းဝိုင်းနဲ့နိုင်ငံရေးလစ်လာသုံးသပ်သူတွေကတော့သမရတဲ့ဟာလက်ရှိစိန်ခေါ်မှုတွေကိုဖြည့်ရှင်းပေးနိုင်မဲ့ထက်မြက်တဲ့သမရတဦးဖြစ်လာလိမ့်မယ်လို့သုံးသပ်ပြောဆိုနေကြပါဗျ။နိုင်ငံရေးသုံးသပ်သူတချို့ရဲ့အမြင်ကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကတင်ပြပေးထားပါရှင်
။ဒီကနေ့နေပြည်တော်မှာကျမရဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာလစ်လက်သွားတဲ့သမရရာဇူးကိုစံနာမဲပေးခဲ့ကြပြီးထောက်ခံမဲ403မဲရရှိထားတဲ့ဦးဝင်းမြင့်ကိုသမရအဖြစ်ရွေးကောက်တင်မြှောက်လိုက်ပါဗျ။နိုင်ငံရေးတိုင်ဝန်ကတော့သမရအသက်ဟာစိန်ခေါ်မှုတွေထူးသဖြင့်တိုင်းရင်းသားအရေးအခရီးလိုက်စားမှုတိုက်ဖြတ်ရေးနိုင်ငံတကာဆက်ဆံရေးနဲ့ အရက်ဘက်စစ်ဘက်ဆက်ဆံရေးတွေမှာချော့မှုရောင်ကင်ွယ်နိုင်လိမ့်မယ်လို့သုံးသပ်နေကြပါတယ်။ဒီနေ့သမရရွေးချယ်ပွဲကမဲရလက်တွေကိုကြည့်မယ်ဆိုရင်ပြည်သူ့လွှတ်တော်ကတင်သွင်းတဲ့ဦးဝင်းမြင့်ကထောက်ခံမဲ403မဲရရှိပြီးစစ်တပ်ကတင်သွင်းတဲ့ဦးမြင့်ဆွေကထောက်ခံမဲ213မဲနဲ့ဒုတိယအများဆုံးရရှိထားကြအောင်အစိုးရတဲ့ရဲ့အရက်ဘက်စစ်ဘက်ဆက်ဆံရေးထိန်းချုပ်မှုပေါ်မှာစိတ်ဝင်စားနေကြပါတယ်။အရက်ဘတ်စစ်ဘတ်ဆက်ဆံရေးပေါ်ဆောင်နိုင်မဲ့အဖွဲ့အစည်းတစ်ခုကိုအစိုးရအနေနဲ့ဆောင်ရွက်တော့ဖို့လိုအပ်ကြောင်းကိုနိုင်ငံရေးလေးလာသူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကအခုလိုပြောပါဗျ။အ
ဲဥပမာအဖြစ်သမနာတဲ့အနေနဲ့စဉ်းစားတင်တာတော့အရက်ဘတ်စစ်ဘတ်ဆက်ဆံရေးပုံမှန်ကောင်းမွန်ဖို့အတွက်ပေါ်ဆောင်မဲ့ကော်မတီမျိုးကိုအရက်ဘတ်စစ်ဘတ်ဆက်ဆံရေးဟိုကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့စစ်တပ်ထဲမှာတာဝန်ထမ်းဆောင်ခဲ့တဲ့နော်တာဝန်ထမ်းဆောင်ပြီးတော့အငြိမ်းစားယူသွားတဲ့အလေအလတ်အမြင်ရှိတဲ့ဒီမှာကိုစီအပြောင်းလဲကိုလူလာတဲ့เนาะတတ်မတော်အရာရှိကြီးတွေနောက်ပညာရှင်တွေနဲ့ဖွဲ့စည်းပြီးတော့ဒါမဲ့တုံးနဲ့မှာထိထိကျကျညီနိုင်ဆွေးနွေးဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်။ NLD အစိုးရရဲ့လက်ချက်သက်တမ်းတုံးနဲ့မှာတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးကိုပိုပြီးချဲ့တွင်ဖို့လိုနေပြီးတိုင်းရင်းသားပါတီတွေရဲ့အတန်းတိုင်းရင်းသားတွေရဲ့ခံစားချက်ကိုဒီထက်ပိုပြီးလေးနက်ထားဖို့လိုနေရလို့ဒေါက်တာရံမျိုးသိန်းကဆက်ပြောပါတယ
်။လက်တလို့ပေါ့လေဒီအစိုးရတဲ့အနေနဲ့အဓိကเนาะဟိုရင်ဆိုင်ရမယ့်အကျတဲကတော့အစိုးရထဲမှာရောကျွန်တော်တို့အစိုးရရန်တရားတစ်ခုလုံးထဲမှာရောဒီဘုံချုပ်ကံမှုမြင်မာနေတဲ့အနေအထားကိုအမြန်ဆုံးဘုံချုပ်ကံမှုကိုရှော့ချနိုင်အောင်ဆက်ဆောင်နိုင်ဖို့ဟာစင်ခုံမှုကြီးတရားဖြစ်လာနိုင်တယ်လို့မြင်တယ်
။အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကို NLD အစိုးရလက်ထက်မှာပြန်လည်ဖွဲ့စည်းထားပြီးအခုချိန်ထိလည်းစင်ခုံမှုတွေရှိနေစေဖြစ်ပေမဲ့ဥဝင်းမြင့်ခေါင်းဆောင်တဲ့အစိုးရအဖွဲ့မှာဖြည့်ရှင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းတရားလွှတ်တော်ရှိနေဦးရောဘတ်ဆန်ကပြောပါရယ
်။အာဂတိလိုက်စားမှုတွေနဲ့ပတ်သက်လို့ရှိရင်လည်းအရင်တော့တိုင်းသားတွေရောက်လိုက်ပျောက်သွားလိုက်တိုင်းသားတွေရောက်လိုက်ပျောက်သွားလိုက်နဲ့ဖြစ်နေတယ်အခုသမရာကြီးလက်ထက်မှာတော့ဒါမျိုးတွေဖြစ်တော့မှာမဟုတ်တော့ဘူးကြီးကြီးရောက်ရောက်တဲ့ရင်းဆောင်မယ်လို့ယုံကြည်ပါတယ်
တိုင်းပြည်ရဲ့ဒီမိုကရေစီပြောင်းလဲမှာအစိုးရတဲ့ရဲ့လေးလံထိုင်မှိုင်းတဲ့မူဝါဒတွေလမ်းစဉ်တွေပေါ်ပြန်သုံးသပ်ဖို့လိုနေပြီးစွမ်းဆောင်ရေးအားနည်းတဲ့ပြည်သူလူထုရဲ့ယုံကြည်မှုအားကိုးမှုကိုမရနိုင်တဲ့ဝန်ကြီးဌာနတွေကိုအများဆုံးအစားထိုးပြုပြင်ပြောင်းလဲနိုင်ဖို့လူနေချောင်းကိုလည်းနိုင်ငံရေးအတိုင်းအဝန်ကသုံးသပ်ပါတယ်သမရဦးဝင်းမြင့်ရဲ့စံသစ္စာကျေဆိုပွဲကိုတော့ဒီလ30ရက်မှာကျင်းပမယ်ပြည်အောင်စုလွှတ်တော်အစည်းအဝေးမှာပြုလုပ်သွားမှာဖြစ်ပါတယ်